ထိုင်းနိုင်ငံသားရေးဝန်ကြီးနဲ့မလေးရှားနိုင်ငံသားရေးဝန်ကြီးတို့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီကနေ့တွေ့ဆုံစဉ်မြန်မာနိုင်ငံအကြောင်းဆွေးနွေးခဲ့ကြပါတယ်။ရိုဟင်ဂျာတွေနေရပ်ပြန်ရေးကိစ္စဆွေးနွေးမှာဖြစ်တယ်လို့ဆွေးနွေးပွဲမတိုင်ခင်မှာထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရမုတ်ဝီနိုင်းကပြောကြားခဲ့ပါတယ
်။ Suddenly we have mutual points to discuss particularly on the repatriation of Rohingya.
ထိုင်းနဲ့မလေးရှားနှစ်နိုင်ငံလုံးနဲ့ဆိုင်တဲ့ဆွေးနွေးကြကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။အထူးသဖြင့်ရိုဟင်ဂျာတွေကိုနေရပ်ပြန်ပို့နိုင်ရေးကိစ္စကနိုင်ငံအများအပြားနဲ့သက်ဆိုင်နေတဲ့ကိစ္စဖြစ်ပါတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရမုတ်ဝီနိုင်ပြောကြားခဲ့တာပါ။မြန်မာနိုင်ငံပြည်ထနာတွေဖြည့်ရှင်းနိုင်ရေးသဘောတူထားတဲ့အာဆီယံဘုံသဘောတူညီချက်တွေကိုမြန်မာဘက်ကအကောင့်ထဲပေါ်တဲ့နေရာမှာတိုးတက်မှုမရှိတာကိုအတော်စိတ်ပျက်တယ်လို့အာဆီယံနိုင်ငံသားရေးဝန်ကြီးတွေဩဂတ်လ5ရက်နေ့ကပဲသဘောထားထုတ်ပြန်ခဲ့ပြီးတဲ့နောက်မှာထိုင်းနဲ့မလေးရှားနိုင်ငံသားရေးဝန်ကြီးနှစ်ဦးမြန်မာအရေးကိုထပ်မံဆွေးနွေးနေတာဖြစ်ပါတယ်။ထိုင်းနဲ့မလေးရှားနိုင်ငံသားမှပူးပေါင်းဆောင်ရွက်ရေးနဲ့နိုင်ဆက်ရေးရာကိစ္စတွေဆွေးနွေးဖို့အတွက်မလေးရှားနိုင်ငံသားရေးဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာထိုင်းနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။